မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကမြန်မာနိုင်ငံကကလေးတငယ်များအရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကအမြန်ဆုံးဆောင်ရွက်ပေးဖို့ဂျွန်လ14ရက်နေ့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားတိုက်တွန်းလိုက်ပါတယ်။မြန်မာစစ်တပ်ဟာပြည်သူတွေနဲ့စစ်ဖြစ်နေတဲ့အတွက်အပြစ်မဲ့ကလေးငယ်တွေစစ်ပွဲကြားကမျိုးစားပင်နေဖြစ်နေကြရတယ်လို့ Losing a Generation ကြဆုံးတဲ့မျိုးဆက်တစ်ခုလို့နာမည်ပေးထားတဲ့အစီအခါစာမှာကုလူအထူးကိုယ်စားလှယ် Tom Andrews ကဖော်ပြထားပါတယ်။ဒီမိုကရေစီပြန်လည်ဖော်ဆောင်မှုမရှိဘဲနဲ့သူတို့အတွက်ပြည်လဲတဲ့အခြေအနေတစ်ခုဖန်တီးမပေးနိုင်ဘူးဆိုရင်တော့မြန်မာကလေးငယ်တွေဟာကြဆုံးတဲ့မျိုးဆက်တစ်ခုဖြစ်သွားလိမ့်မယ်လို့လည်းအစီအခါစာမှာသတိပေးဖော်ပြထားတာပါ။2023ခုနှစ်ဖေဖော်ဝါရီလတရက်နေ့ကစစ်အာဏာသိမ်းမှုဟာကလေးငယ်တွေအတွက်တော့ဘေးအန္တရာယ်ဆိုးကြီးဖြစ်တယ်လို့လည်းပြောထားပါတယ်။စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်နေရာဆွန့်ခွာထွက်ပြေးနေရသူတွေထဲမှာကလေးငယ်ပေါင်း35,000ကျော်ရှိပြီးတော့လုံခြုံမှုရှိတဲ့ကုလဒုက္ခသည်စခန်းအတွင်းရောက်နေတဲ့ကလေးက33,000ကျော်နဲ့အိန္ဒိယတိုင်းပြည်တွေမှာခေါလုံနေကြတဲ့မြန်မာဒုက္ခသည်ကလေးငယ်ပေါင်းတန်တဝက်ကျော်ရှိတယ်လို့လည်း Tom Andrews ရဲ့အစီအခါစာအနစ်ချုပ်မှာဖော်ပြထားပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကတရားလက်လို့ဖမ်းဆီးခဲ့တဲ့ကလေးငယ်1400ရှိပြီးတော့လက်ရှိချိန်တွင်တစ္ဆကအဖြစ်ထိန်းသိမ်းထားတဲ့ကလေး62ယောက်ထက်မနည်းရှိတယ်လို့လည်းပြောပါတယ်။ဖမ်းဆီးထားစဉ်ရန်နေတာ Secret Me နဲ့တို့တာအစာငတ်ရင်ငတ်ထားတာစတဲ့ဤမျိုးစုံနဲ့ညှဉ်းပန်းခံရတဲ့ကလေးပေါင်းက142ဦးရှိတယ်လို့လည်းပြောထားပါတယ်။ကကွယ်စီပုံမှန်ထိုးခွင့်မရတာကိုဝန်တွေအဟာရမပြည့်တာကြောင့်မလိုလားအပယ်နဲ့ကလေးငယ်တွေတိတ်ဆုံနိုင်ရေးရှိနေတဲ့အပြင်ကြောင်မတက်နိုင်တဲ့ကလေးက9.8တန်းရှိတယ်လို့လည်းဆိုပါတယ်။မြန်မာကလေးငယ်တွေအခြေခံလူအခွင့်အရေးခံစားနိုင်အောင်လို့ကဘာကအတန်းနိုင်ဆုံးအာယုံဆက်ဆောင်ရွက်ပေးဖို့လဲကုလအထူးကိုယ်စားလှယ်ကတိုက်တွန်းထားပါတယ်။